မကွေးတိုင်းကံကောမြို့နယ်ကနှမ်းခါရွာကိုဒီဇင်ဘာလ18ရက်နေ့လယ်ပိုင်းကစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။ဒေသခံကြေးရွာခေါင်းဆောင်တွေအစည်းအဝေးပြုလုပ်နေချိန်စစ်ကောင်စီရဲ့ရဟတ်ရင်တွေရောက်ရှိလာပြီးပစ်ခတ်တာဖြစ်တယ်လို့ကြေးရွာသားတဦးကပြောပါတယ်။
ဒီမှာဒီဘောလုံးတန်းအောင်လုပ်ရတယ်။အင်းဒီမှာရတော့ကျန်ကုန်တဲ့ဘောင်ပစ်အလူပါလို့ဒီတော့ဒီတော့မှကိုယ်ဒီလေအဲ့ဒီနည်းနည်းပြည့်လို့တကယ်လို့ရွာရောက်ကောင်းကောင်းနေကြတယ်လို့ကြည့်ရကောင်းကောင်းနေစီးပြီးလာစီးလို့တော့ဒီမှာဒီရင်းတန်းသားလို့တူလာလို့ပြည့်ရတယ်။ဒီရောရုံးတဲ့ဟိုင်းနေတယ်ဒီဟိုင်းနေလာကြည့်ကြမှာတုံးတင်းစီးရကျွန်တော်တို့အစီမထားမှလည်းမင်းတို့၄၀ကျော်လာပြီးတော့တယ်။ဒါကြည့်ရကျွန်တော်လူရောပြေးသက်တယ်လို့အဲ့ဒီမှာလည်းဒီချာတော့လေကိုယ်လည်းလည်းတို့ပြီးတော့ကျွန်တော်ရွာလေးပြင်းပြီးပါလေတော့တမက်ကြီးနေဒီဒီကြီးကိုပြင်းတော့ရပြင်းဒီကနေဒီဒီခုနကတော့ကျွန်တော်အစီပြုတ်နေတယ်ပြင်းရကတော့ဒီဖုန်းနဲ့လို့တော့လေကြားရက
ြနန်းခါချေးရွာဟာကလေးမျိုးနဲ့ဂံကောမျိုးဆက်သွယ်ထားတဲ့ကားလမ်းဘေးမှာအင်ဂျီ1000ကျော်နဲ့လူဦးရေ1000ကျော်ရှိတဲ့ချေးရွာကြီးတစ်ရွာဖြစ်ပါတယ်ပစ်ခတ်မှုကြောင့်ဒေသခံကြေးရွာသားတွေဟာထွက်ပြေးတိမ်းရှောင်နေရပြီးကြေးရွာထဲမှာပိတ်မိနေသူတွေရှိတယ်လို့စစ်ကောင်စီတပ်တွေကကြေးရွာကိုဝိုင်းထားတဲ့အတွက်ကဲထုတ်ဖို့လည်းအခက်အခဲရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်။အဲဒီနေ့လာလို့ပြည်ပြည်ပြည်တော်ရွာတွေကိုပြစ်တယ်လား။ဘာလို့ဒီလိုကိုဖြစ်ပြရတာလဲရွာတွေကဘာလို့မလုပ်ခွင့်ရပြည်တော်။ဟောဝိုင်းနေတယ်ခုလုံးနေကြ။ဥက္ကိနေရတယ်လေကိုလုံးဘာရလို့ဒီကိုဖြစ်ပြရတယ်ပြည်နေတယ်ပြည်နေတယ်လို့ဟိုဘသူဒီမှာလို့ဘာချတော့မပြည့်ပြည်ပြည်။ဟုတ်တယ်ကဲဘာမလုပ်ဖြစ်နေတယ်လို့တော့
အခုလိုလေချောင်းကပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အကြမ်းဖက်သမားခေါင်းဆောင်တချို့ပါဝင်တဲ့လူတရာလောက်အစည်းအဝေးလုပ်နေတာကိုမချေနှက်တဲ့ဒေသခံတချို့ရဲ့သတင်းပေးချက်အရဝင်ရောက်စီးနင်းရာမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းနဲ့အကြမ်းဖက်သမားတွေဘက်ကတေဆုံးသူ6ဦးရှိပြီးလက်နက်တချို့သိမ်းဆည်းရမိကြောင်းသတင်းထုတ်ပြန်ထားပါတယ်နန်းခါကြေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆိုးသလိုတိုက်ပွဲတွေဖြစ်ပွားပြီးပြီးခဲ့တဲ့စက်တင်ဘာလ10ရက်နဲ့13ရက်နေ့တွေမှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းနေချိန်မှာနေအိမ်တွေကိုမီးရှို့တဲ့အတွက်အိမ်အလုံး90နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။နိုဝင်ဘာလကစလို့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းနဲ့မကွေးတိုင်းမှာနယ်မြေရှင်းလင်းရေးတွေပုံမှန်လုံဆောင်လာပြီးမကြာခဏဆိုးသလိုလေကြောင်းကနေရဟတ်ရင်တွေနဲ့ပစ်ခတ်တာတွေပြုလုပ်နေပါတယ်။လေချောင်းကနေပြစ်ခတ်တာကြောင့်ဒေသခံအရပ်သားတွေလည်းတေဆုံးတာတွေရှိပါတယ်ခင်ဗျာ